ကချင်ပြည်နယ်အတွင်းကဒီစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သိချင်လို့ပါသူတို့အခုဆိုလို့ရှိရင်အခက်အခဲတွေကြုံနေရတယ်ဆိုတာမျိုးလည်းကြားရတယ်ဒေါက်ခွန်ကျားတို့အနေနဲ့ဘယ်လောက်များသိထားရပါလဲရှင်
ဟုတ်ကဲ့ရှင်နံပါတ်1ကတော့ camp အနေထားတွေကိုကြည့်မယ်ဆိုလို့ရှင်တော့ဒီ3မျိုး3စားလောက်ပြောလို့ရတယ်ရှင်တခုကတော့ဒီ2017ကတည်းကနေပြီးပြီးတော့မှအခုအချိန်ထိ camp မှာပဲနေနေတဲ့အုပ်စုပေါ့နော်တို့အတွက်ကကြတော့အခုချိန်မှာအခက်ခဲဆုံးကပါလဲဆိုတဲတွေကအကုန်လုံးဟောင်းနှံသွားပြီးပြီးစားနပ်ရိက္ခာတွေအတွက်ပံ့ပိုးမှုမရတဲ့လောက်ဖြစ်နေတယ်အင်မတန်မှနည်းနေတယ်ပြီးလို့ရှိရင်ကျောင်းသားတွေအတွက်ဒီ student support ပေါ်တော့ဒီကျောင်းသားတွေအတွက်ကူညီပံ့ပိုးမှုကမရှိတဲ့လောက်ဖြစ်နေတယ်အထူးသဖြင့် KIO control area မှာပေါ့ budget တွေ short short လိုက်တဲ့အခါပညာရေးပြီးလို့ရှိရင်ကျန်းမာရေးအတွက်ဒီ camp မှာဆေးခန်းတွေရှိပေမဲ့ဒီ camp ထဲကဆေးခန်းမှာဆေးထားဖို့တောင်မရှိနိုင်တဲ့အခြေအနေမျိုးတွေရောက်တဲ့အခါကျတော့မိတ်ဆွေတွေရှိတဲ့ကမ်နေရတော့ဒါဆေးချနိုင်တယ်ဒါပေမဲ့အကုန်လုံးကတန်းတူမရဘူးအဲ့လိုပုံစံမျိုးနဲ့ကမ်တိုင်းကတန်းတူမရှိဘူးဝေးလံခေါင်ပြတဲ့ကမ်တွေကပိုဆိုးတယ်ပေါ့နောက်တစ်ခွဲကတော့ဒီအစိုးရထိန်းချုပ်တဲ့နေရာမှာရှိနေတဲ့ကမ်အဟောင်းတွေပေါ့ဒီကမ်တဲမှာစားနပ်ရိက္ခာမရှိတဲ့အခါတို့တွေကအပြင်ထွက်ပြီးတော့မှအဲလုတ်ကင်စားတော့ရတာရှိတယ်အခုကမ်မှာလူပြန်ပြန်လာဖြစ်တဲ့သဘောဒီကမ်က registration လို့ပြောပြီးမှဒီနိုင်ငံတော်အစိုးရဒီအုပ်ချုပ်ရေးပိုင်းကနေပြီးတော့မှလူစင်းလာကောက်တဲ့အခါမှာကမ်ထဲမှာတချို့လူတွေကမရှိဘူးတို့လာစစ်တဲ့အချိန်မှာမရှိတဲ့အခြေအနေမျိုးတွေမှာထုတ်ပယ်ခံရတာမျိုးတွေဖြစ်မှာတကွဲတပြားဖြစ်မှာအဲ့ဒါ action ပါလို့မလဲဆိုတာလည်းမသိတဲ့အခါကျတော့တောင်းလှန်နေရတာရှိနေရဲ့နောက်တစ်ခုကတော့ဒီစားနပ်ရိက္ခာမလုံလောက်တဲ့အခါမှာတို့အနေနဲ့ရှာဖွေစားတောက်တဲ့အခါမှာတချို့တွေကတော်တော်ငယ်ပါတယ်အဲ့ဒါတွေတရုတ်ပြည်ထဲကိုသွားပြီးအလုပ်လုပ်ရတာမျိုးဖြစ်တဲ့အခါကျတော့တခြားမလိုလားအပ်တဲ့ risk တွေအများများတယ်ပေါ့ပြီးတော့ဒီလူတွေကသွားလိုက်တယ်ဒါပေမဲ့ပတ်စံလည်းမပို့ဘဲနဲ့ဘယ်မှာရောက်နေမှမသိဘူးဆိုတော့အကိစ္စတွေကများလာတယ်တော့ပတ်စံပဲသွားရှာသလား human trafficking မှာပဲမိသွားသလားဒါမှမဟုတ်လို့ရှိရင်ဒီတရုတ်မှာပဲတကယ်ကအလုပ်လုပ်နေသလားဆိုတာတွေမသိနိုင်တော့ဘူးလို့ဖြစ်နေပေါ့
ဒီစစ်ဘေးရှောင်ဒုက္ခသည်တွေဘလောက်လောက်ရှိတယ်လို့ဒေါက်ခွန်ကျားတို့သိထားပါလဲနောက်သူတို့တွေပေါ့လေအဓိကကြုံနေရတဲ့အခက်အခဲဆိုရင်ဘာလို့ပြောနိုင်မလဲ
ဒီမေလာနေပြီးခုအချိန်ကြီးကိုပြေးလာတဲ့ဒီဒုက္ခတွေတွေအစ်စ်ပေါ့ 8,000 ကနေ 10,000 ကြားထဲမှာရှိနေပါတယ်ငါးမြို့နယ်မှာပါဒီတနိုင်းမြို့နယ်ကဆိုရင်အောင်လော့နိုင်နောင်းခူကဖကမြို့နယ်ကဆုံကတော့မိုးကောင်းမြို့နယ်ပြီးရင်တော့အင်ဂျန်ယန်မြို့နယ်ပြီးရင်တော့ချီဖွေမြို့နယ်အဲ့ဒီဒီကဒါကလူတွေဆိုရင်အခုချိန်ကြီးကမ့်ထဲမှာနေရာမရသေးတာမျိုးစုပေါင်းပြီးတော့မှအစ်စ်ဆောက်တာကိုစောင့်နေတာမျိုးတွေဒီဖျားချောင်းကဟောက်အောင်နေထဲမှာနေရတာမျိုးတွေရှိနေပါတယ်ပြီးရင်ကားမိုင်းမြို့နယ်မှာဆိုလို့ရှိရင်သူတို့ကိုဒီလိုင်နောင်းခူကနေဒီစပြီးထွက်လာတဲ့အချိန်မှာတပ်မတော်ကနေပြီးတော့မှဒီလူတွေဟာဒီ IDP အနေနဲ့စီးမသွင်းပါဘူးဆိုပြီးမှခံဝန်ချုပ်လက်မှတ်ထိုးခိုင်းလိုက်တယ်ပေါ့အဲ့တော့သူတို့အနေနဲ့အခုချိန်မှာ IDP ကက်မှာနေပြီမဲ့သူတို့ဟိုဘက်မှာ IDP မဟုတ်ပါဘူးလို့လက်မှတ်ထိုးမှပဲထိန်းချုပ်ထားတဲ့နေရာကနေထွက်လာခိုင်းနေဆိုတော့ဒါသူတို့အနေနဲ့တစ်ချိန်ချိန်မှာပြဿနာပြန်ဖြစ်မှာကိုကြောက်နေကြတယ်ပေါ့အခုတနိုင်းမြို့နယ်မှာဆိုကက်မ၄ခုရှိတယ်အဲ့ဒီကက်မ၄ခုထဲကတောင်းသားတွေအတွက်ဆိုရင်ဇွန်လအထိပဲကျမတို့ပလာဇာအုပ်ဒီ exercise book တွေရှိပါတယ်ဒါနဲ့နောက်ပိုင်းမှာပါနေသုံးရမလဲဆိုတာအခုကျမတို့လည်းဒီ Facebook ကနေပဲ fundraise တွေလုပ်နေရတယ်ရှင့
်ဟုတ်ကဲ့ဟိုသူတို့တွေကိုဘယ်သူတွေရောအကူအညီပေးနေလဲရှင့်
ပင်တိုင်းကူညီတာကတော့နေရာထိုင်ချင်းပေးထားတဲ့ဒီ joint strategy team လို့ပြောတဲ့ဒေသခံအဖွဲ့ကိုဖွဲ့ပေါင်းထားတဲ့အဖွဲ့ရှိပါတယ်။အဲ့ထက်မှာတော့ Catholic အသင်းတော်ပြီးရင်တော့နှစ်ချင်းခရိယံအသင်းတော်ပြီးလို့ရှိရင်တော့ဒီ Mitta Foundation, Ngain Foundation, ဝန်ပေါင်းနှင်းထွဲလို့အဖွဲ့စီမျိုးစုစုပေါင်း6ဖွဲ့တို့ပေါင်းထားတဲ့ဒီအဖွဲ့စီရှိပါတယ်။တို့ကတော့ပင်တိုင်းထောက်ပံ့နေတာပါ။ပြီးရင်တော့ဒီမြန်မာနိုင်ငံတဝမ်းလုံးကဒီရန်ငွေရန်နီးကမိတ်ဆွေတင်ကားတွေပြီးနိုင်ငံခြားကပါလှမ်းပြီးမှလူဒန်းတာတွေလည်းရှိပါတယ်။အဲ့ဒါတွေကအများဆုံးပဲအချိန်တုန်းကဝင်တယ်လဲဆိုတော့ဒီစပြီးပြေးလာတဲ့အချိန်တုန်းကဝင်ပါတယ်ဒါပေမဲ့ဒါနဲ့လုံလောက်သလားဆိုရင်လည်းမလုံလောက်ပါဘူ
းဒီစစ်ဘေးဒုက္ခသည်တွေကိုအထူးသဖြင့်ပေါ့လေဒီ KIA နဲ့မြေတဲကဒီစစ်ဘေးဒုက္ခသည်တွေကိုဆက်နေရခါမကူညီဖို့ပေါ့လေကူညီလို့ရှိရင်လည်းမတရားတင်ဆက်သွယ်မှုပုံမှန်18နဲ့ညီဆွန်းမယ်ဆိုပြီးတော့ဟိုပြည်내အစိုးရကပြောတာတွေ့ရတယ်ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့မခွန်ကြတို့နောက်ဆုံးပါတီတည်ထားတာရှိလဲဒီပေါ်မှာမခွန်ကြဘယ်လိုမြင်လဲရှင့
်နောက်ဆုံးအချိန်ကြီးမှာတော့ GKIO control area မှာရှိနေတဲ့ဒုက္ခသည်တွေကူညီမှုလို့ပြောတဲ့အခါမှာကယ်ဆယ်ရေးလုပ်တဲ့အချိန်တုန်းကဒီမေလကုန်ပိုင်းမှာလည်းတခါဒီလိုမျိုးတိုင်းကိုတိုင်းဒီ MRTV မှာပြောဆိုထားတာလည်းရှိပါတယ် target ကတော့ဒီ KIO control area မှာရှိနေတဲ့ဒုက္ခသည်တွေကိုအကျဉ်းချက်ထည့်ရအောင်တွန်းပို့နေတယ်လို့ရှိနေတယ်ကျမတို့ဒီလူမှုရေးလေးလှုပ်ဆောင်တဲ့အခါမှာအထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေလှုပ်ဆောင်တဲ့အခါမှာလိုက်နာကျင့်သုံးရတဲ့စီမင်းစည်းကမ်းတွေရှိပါတယ်ဥပမာဆိုလို့ရှိရင်တော့ဒီ international humanitarian law ပေါ့ ဒီအရာဆိုလို့ရှိရင်ဒီပြည်သူပြည်သားဖြစ်စေပေါ့မိတူမဆိုဒီဒုက္ခအခက်ခဲရောက်နေတဲ့အချိန်မျိုးမှာဆိုကယ်ဆယ်မှုနဲ့တို့အနေနဲ့ဂုံတိုက်ခါနဲ့အညီအညီခိုင်စားတော့နိုင်ခွင့်ဖြစ်အောင်ဖန်တီးပေးဖို့အတွက်နိုင်ငံတော်အစိုးရကတာဝန်ရှိပါတယ်ပြီးလို့ရှိရင်တော့ကျမတို့လိုဖွဲ့စည်းတွေမှာလည်းတာဝန်ရှိပါတယ်အခုလောလောဆယ်အနေနဲ့ဒီလိုတာဝန်ရှိလို့လှုပ်ဆောင်တဲ့လုပ်ငန်းတွေမှာဟန်တာမှုဒါဟာ International Humanitarian Law ကိုဆန့်ကျင်နေတာဖြစ်ပါတယ်အဲ့တော့ဟိုလူတွေကိုငတ်ပြအောင်ထားတယ်ဆိုလို့ရှိရင်ဒါဟာ Crime Against Humanity ဆိုတဲ့အထက်မှာလည်းပါပါတယ်ရှင့်အကုန်လုံးကဒီ humanitarian principle အရာလောက်ဆောင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေဟာအဲ့ဒီချိန်မှာငတ်ပြတ်နေတယ်ဆိုလို့ရှိရင်တော့ဒီကချင်ဖြစ်စေကချင်မဟုတ်တာဖြစ်စေကျမတို့အနေနဲ့အကူအညီရမယ့်ဝတ္တရားရှိပါတယ်ရှင့်အဲ့တော့ဒီဝတ္တရားရှိတဲ့အတိုင်းဆက်ပြီးမှပဲအကူအညီဆောင်ရွက်သွားတင်တယ်လို့ယူဆတယ်တစ်ဖက်ကနေလည်းပဲနိုင်ငံသားအစိုးရနဲ့တတ်မတော်ကနေပြောမှကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်ကိုယ့်ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးကိုကြောတာရင်သားမခွဲခြားပဲအဲ့ကိုကြီးဆောင်းဆောင်နိုင်ဖို့အတွက်ပုံပြီးအရေးကြီးနေပါတယ်ရှင
့်ဟုတ်ကဲ့အခုကချင်ပြည်နယ်အတွင်းအခုလက်ရှိအခြေအနေမှာပေါ့လေဟိုတိုက်ပွဲတွေရောရှိနေပါလားမခွန်ကြရှင့
်လောလောဆယ်တော့ကျမတို့ဒီမိုးရာတီရောက်နေပြီမြစ်တွေချောင်းတွေအကုန်ကလည်းရေကြီးပြီးသွားရလာရခက်တဲ့အတွက်တောင်းမလို့ဖြစ်ပါတယ်ခဏလေးတော့ဒီတိုက်ပွဲတန်တွေစိတ်နေပါတယ်
ဟုတ်ကဲ့အခုလိုဖြစ်ကြပြတာဒေါက်ခွန်ကြကျေးဇူးတင်ပါတယ်ရှင့်